မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ18ရက်တင်းလာနေညနေခင်း Fury City ကိုမိတ်ကပြောင်စုမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19.25 လို့ကနေတက်ထုံးလေးပြီးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတက်စီနေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်မကတော့ဆုမြတ်မွန်ပါရှင်အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်ရေးအတွက် American နဲ့ Taliban ကိုယ်စားလှယ်တွေ Arab ဆော်ဝါများပြည်ထောင်စု UAE မှာဒီကနေ့စတင်ဆွေးနွေးကြပါတယ်ပြင်သစ်နိုင်ငံ Strasbourg မြို့ Christmas Day ပြစ်ခတ်ခံရမှုမှာဒဏ်ရာရထားသူနောက်တစ်ယောက်သေဆုံးသွားတဲ့အတွက်စစ်စုပေါင်းသေဆုံးသူ9ယောက်ဖြစ်သွားပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တော်တော်ရှင်တွေဒီနေ့နားဆင်ရမယ့်ဒီမှာတော့ငင်းကြင်းလုပ်ငန်းစဉ်မှာပါဝင်ဖို့သဘောတူထားပြီးဖြစ်ပေမဲ့လည်းရခိုင်နဲ့နက်ကန်အဖွဲ့အေအေနဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါသေးတယ်
ရောတော့လေကတော့အဲ့ဒီကမှရောတော့မရှိတော့ဖြစ်နေပြီကွာဘလုံးကတင်းမလာတော့ရောက်ကြပြီတ
ိုက်ပွဲဖြစ်ပြီးကျောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုမကြခင်မှနားဆင်ကြမှာပါဒါအပြင်ထိုင်းမြန်မာလာအိုသုံးနိုင်ငံနဲ့နမိတ်ထိဆက်နေတဲ့ရွှေတရီကန်ဒီတာမှာဝိဇေဝနှိမ်နှင်းဖို့အတွက်မြန်မာနိုင်ငံဘက်ကတပ်ဖွဲ့ဝင်အင်အား300ကိုလွှတ်လိုက်တဲ့တဲ့ရင်အမေရိကန်လွှတ်တော်မှာ2018တနှစ်တာအတွင်းအခြေအနေတွေစရတွေကိုလည်းညနေမှနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲအောင်တဲ့နေကိုမက်ဆီမြန်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြားမှာဒီအာရဗ်ဆော်ဝါများပြည်ထောင်စု UAE မှာဒီကနေ့စတင်ဆွေးနွေးကြပါတယ်စစ်တမ်းခံရတဲ့အိမ်နီးချင်းအာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်ပါကစ္စတန်အစိုးရကနိုင်ငံတကာအတိုင်းဝိုင်းနဲ့အတူစူးစမ်းကူညီပေးဖို့ကတိပြုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူမိုဟာမက်ဖိုင်ဇာကထပ်ပြီးတော့အမှခံခဲ့ပါတယ်အဘူဒါဘီမြို့မှာကျင်းပတဲ့ညီနိုင်ဆွေးနွေးပွဲမှာအာဖဂန်ပြည်နယ်တင်မြေဆိုင်ရာအထူးတန်တမန်ဆောင်းမေခါလီဇတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တယ်လို့ပါကစ္စတန်ထိတ်တန်းတာဝန်ရှိသူတစ်ယောက်က VOA ကိုအတည်ပြုပြောပါရယ်တာလီဘန်တွေငြိမ်းချမ်းရေးစပွဲစီရောက်လာအောင်ပါကစ္စတန်ကကူညီပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အမရာခမ်စီကိုဒီလအစောပိုင်းတုန်းကစာရေးသားတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုမျိုးဆွေးနွေးပွဲဖြစ်လာတာပါVOA ကိုတာလီဘန်အဖွဲ့ပေးပို့တဲ့ကြေညာချက်မှာနိုင်ငံရေးဆိုင်ရာညှိနှိုင်းရေးမှုတွေဆွေးနွေးပွဲတက်ရောက်မယ်ဆိုတာကိုတာလီဘန်အဖွဲ့ပြောခွင့်ရသူကအတည်ပြုသလို UAE ပါကစ္စတန်နဲ့ဆာဒီအာရေဗျနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲတက်ရောက်လိမ့်မယ်လို့ပြောထားပါတယ်အခုဆွေးနွေးပွဲကနေပြီးတော့ဒီအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးနိုင်ငံရေးသဘောတူညီမှုတွေရရှိနိုင်အောင်ကြိုးစားမယ်လို့မျှော်လင့်ရပါတယ်
ပြည်ထောင်နိုင်ငံ Strasbourg မြို့က Christmas Day တခုမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့သူအရေအတွက်ဟာအခုဆိုရင်9ယောက်မြောက်ရှိသွားပါပြီ။တနင်္ဂနွေနေ့ကပြည်ထောင်မြောက်တည်ဆုံသွားတဲ့သူတွေသူဟာပိုလန်နိုင်ငံသားဖြစ်တယ်လို့ပြည်ထောင်အာဏာပိုင်ကပြောပါတယ်။တည်ဆုံသွားသူဟာ Katowice မြို့ကအသက်36နှစ်အရွယ် Bartol Pedro Orant Niewiecki ဖြစ်တယ်လို့သူနဲ့ညီကိုတော်ဆက်သူက Facebook ကနေပြောပါတယ်။ဒီတိုက်ခိုက်မှုတွေတည်ဆုံသွားသူတွေကိုအောက်မေ့တဲ့ဂုံပြုခန်းနာကိုတော့အဲ့ဒီ Christmas ပွဲစဉ်နောက်ကကလီဗာရင်ပြည်မြောင်းဟာတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်ဒီခန်းနာကိုတော့လူ1000လောက်တက်ရောက်ခဲ့ကြပြီးပုံမှန်လုံရိုးလုံနေလုံစင်အတိုင်း10မိနစ်ခန့်ငြိမ်သက်တာအစားအဟစ်စူညာတာနေပြုလုပ်ပြီးတော့ထိခိုက်တည်ဆုံသွားသူတွေနဲ့တစ်ဆက်တည်းရှိရဆိုတာကိုပြသခဲ့ပါတယ်ရုပ်ကန်တူကတော့ဒီတိုင်းဘက်ကအလွန်စိတ်မချမ်းသာစရာကောင်းတာကြောင့်သူတို့အနေနဲ့အလွယ်အတူတကွလာရောက်စုဝေးပြီးတော့ဒီကိစ္စကိုလည်းပြန်ပြီးတော့ဆင်ခြင်သုံးသပ်ဖို့လိုတယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့က Strasbourg မြို့ကနာမည်ကြီး Christmas Day ကို Sheriff Jacket ဆိုတဲ့သူကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်နောက်ထပ်၄ဦးပါဝင်၁၁ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်တော်ဂျမကရှိုကြီးကိုတပ်ဖြတ်မှုအတွက်ဆာဒီအိမ်ရှိမင်းသားမှာအပြစ်ရှိတယ်ဆိုတဲ့အမေရိကန်အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဆာဒီအာရေဗျအစိုးရကပယ်ချတုံ့ပြန်လိုက်ပါတယ်။ယမန်နိုင်ငံပြည်တွင်းစစ်မှာဆာဒီအာရေဗျဥဆောင်ပြီးတော့စစ်ရေးနဲ့ဝင်ရောက်ဖြည့်ရှင်းနေမှုအမေရိကန်ပါရာကိုဆုံးသတ်ရေးအတွက်ကိုလည်းအမေရိကန်အထက်လွှတ်တော်ကပြီးခဲ့တဲ့ကြာသပတေးကဆုံးဖြတ်ခဲ့ပါတယ်။အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေအပေါ်အခြေခံတဲ့အမေရိကန်အထက်လွှတ်တော်ရဲ့ရည်တည်ချက်ကိုဆာဒီအာရေဗျကအပြစ်တင်ပယ်ချတယ်လို့နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ယေမန်အပေါ်လေကြောင်းတိုက်ခိုက်မှုတွေမှာအမေရိကန်ပါဝင်နေမှုအဆုံးသတ်ရေးကိုလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကတိကြောင့်ဂရှိုဂျီအသက်ခံရမှုအတွက်ဆာဒီအိရှ်မင်းသားမိုဟာမက်ဘင်ဆာမန်မှတာဝန်ရှိတယ်လို့လည်းဆုံးဖြတ်ချက်မှာအဖော်ပြအပြစ်တင်ပါတယ်။ဆာဒီအစိုးရကတော့သူတို့ခေါင်းဆောင်အပေါ်မလေးမဆလုပ်ရက်ကိုတီးခတ်မှာမဟုတ်ဘူးလို့သတိပေးပါတယ်။အမေရိကန်နဲ့ဆာဒီနိုင်ငံကြားဆက်ဆံရေးစိတ်ဝမ်းကွဲအောင်အမေရိကန်အထက်လွှတ်တော်ကမှားယွင်းတဲ့အချက်တွေပေးနေတယ်လို့ဆာဒီနိုင်ငံသားရဲ့ဌာနကဆိုပါတယ်။
ဒ တရုတ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့ဒုတိယမြောက်ကနေဒါနိုင်ငံသားနဲ့ကနေဒါသမ္မတကိုတွေ့ပြန်ပေးခဲ့တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။သူကဘာကြောင့်ဖမ်းဆီးထိန်းသိမ်းထားလဲဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တရုတ်နိုင်ငံဆိုင်ရာကနေဒါသမ္မတဂျွန်မက်ကလမ်ဟာကနေဒါစီးပွားရေးလုပ်ငန်းရဲ့အမှုဆောင်အရာရှိဖြစ်တဲ့မိုက်ကယ်စပေဗာနဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။အဲ့ဒီမတိုင်ခင်နေ့ကတော့သူကတရုတ်နိုင်ငံကပထမဖမ်းဆီးထားတဲ့ကနေဒါသံတမန်ဟောင်းမိုက်ကယ်ကော့ဘရစ်နဲ့တွေ့ဆုံခဲ့တာပါ။ဖန်စီတိန်သိမ့်ခံထားတဲ့အဲ့ဒီကနေဒါနိုင်ငံသားနှစ်ယောက်ရဲ့ရာသီနဲ့အခွင့်အရေးကိုတော့အပြည့်အဝအကာအကွယ်ပေးထားတယ်လို့တရုတ်နိုင်ငံဘက်ကကြေညာပေးပါတယ်။ကနေဒါရဲတပ်ဖွဲ့ကတရုတ်တယ်လီဖုန်းကုမ္ပဏီမှုဆောင်မန်ဝန်ဇိုးကိုအခုလအစောပိုင်းကဗန်ကူးဗားမြို့မှာအမေရိကန်ဖမ်းဝမ်းနဲ့ဖန်စီထိန်းသိမ်းလိုက်ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကလည်းသူတို့နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။မန်ဝန်ဇိုးကိုတော့အခုခါမှာအာမခံပေးထားပြီးတော့သူ့အိမ်မှာနေကြေကျုပ်ချထားပြီးအမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့အမေရိကန်နိုင်ငံကိုလွှဲပြောင်းပေးမပေးဆိုတာကိုတရားရုံးကဆုံးဖြတ်သွားမှာဖြစ်ပါတယ်။သူမကိုဖမ်းဆီးတာဟာနိုင်ငံရေးရာလှုပ်ဆောင်တာမဟုတ်ဘဲတရားဥပဒေရေးရာကိစ္စနဲ့အမေရိကန်နဲ့သူတို့ကြားမှာရှိတဲ့စာချုပ်အတိုင်းဆောင်ရွက်ရတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဆင်းနာနေတဲ့နေပိုင်းတွေနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကကတိပြုပြောကြားခဲ့ပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့လန်ကန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာဝန်ကြီးဝန်ကြီးနဲ့မြန်မာနိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်တို့ဒီနေ့ကနေနေ့တုန်းကတွေ့ဆုံပြီးတော့အခုလိုကတိပေးခဲ့တာပါ။တနိုင်ငံကြားဆက်ဆံရေးပုံမှုခိုင်မာစေရေးနဲ့ကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်ရေးတို့အတွက်ဝန်ကြီးနှစ်ယောက်ကတိပြုခဲ့ကြပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်နိုင်ရေးနဲ့နှစ်နိုင်ငံကြားလက်မှတ်ထိုးထားတဲ့နားလည်မှုစာချုပ်ဟွာတွေထဲကအစီအစဉ်တွေအတိုင်းလက်တွေ့အကောင့်ထဲပေါ်သွားနိုင်ဖို့ကိုနှစ်ဖက်လုံးကအားထုတ်ဆောင်ရွက်သွားတဲ့တယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဟာယူနန်ပြည်နယ်ကတဆင့်မြန်မာ၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းလေးလာရဲ့အစီရင်ခံစာတွေတင်သွင်းပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဆင့်မှသာရှိပါသေးတယ်။နိုဗ ెంబ ာလတုန်းကတော့ရခိုင်ပြည်နယ်ကြောက်ဖြူရေနဲ့စိတ်ကန်စီမံကိန်းတည်ဆောက်ရေးမူပေါင်းသဘောတူညီချက်တွေကိုမြန်မာနဲ့တရုတ်ကြားလက်မှတ်ရေးထိုးခဲ့တဲ့အတွက်စီးပွားရေးဇင်းကြံတည်ဆောက်မှုမှာအရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်နဲ့လေးလာသူတွေကသုံးသပ်နေကြပါတယ်။
ဗီယက်နမ်နဲ့တရုတ်နိုင်ငံကြားသမိုင်းနဲ့ချီနိုင်ငံရေးပြဿနာတွေရှိခဲ့ပေမဲ့လည်းတရုတ်နိုင်ငံကယင်းနီးမြုံနှံကျင်သူတွေကိုဗီယက်နမ်နိုင်ငံမှာလာရောက်ယင်းနီးမြုံနှံဖို့ဗီယက်နမ်နိုင်ငံဘက်ကဖိတ်ခေါ်လာနေပါတယ်။ဒီထဲမှာအင်ချမ်းမြေလုပ်ငန်းတွေကနေဆက်ယုံကုန်ထုတ်လုပ်မှုတွေအထိပောင်းတာဖြစ်ပါတယ်။တရုတ်ယင်းနီးမြုံနှံသူတွေကလည်းဟိုချီမင်းမြို့ကစီးပွားရေးချက်ချာကြတဲ့နေရာမှာအင်တွေဝယ်လာနေကြပြီးတော့လာမယ့်နှစ်ကစတင်ပြီးတော့အထူးစီးပွားရေးဇုံ၃ခုမှာ69နှစ်အထိမြေငားရန်ကွင်းတွေလည်းရလာနိုင်ပွဲရှိပါတယ်။အဲ့ဒီအထူးစီးပွားရေးဇုံဖွင့်လှစ်ဖို့အတွက်ဥရကျန်းကတော့လာမယ့်2019နှစ်စမ်းပိုင်းလောက်မှာလွှတ်တော်ကိုတင်သွင်းသွားဖို့ရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လူထုကကန့်ကွက်ခဲ့တာကြောင့်အခုနှစ်အတွင်းမှာတော့နှစ်ကြိမ်တိုင်ပြတ်ခဲ့ပါသေးတယ်။အမေရိကန်ကကုန်သွယ်ကွင်းတွေတိုးမြှင့်လိုက်တဲ့အတွက်ကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာဖိအားတွေတိုးလာနေတဲ့အတွက်တချို့လုပ်ငန်းတွေလည်းဗီယက်နမ်နိုင်ငံမှာယင်းနီးမြုံနှံမှုတွေလုပ်ဖို့တွန်းပို့ပေးသလိုဖြစ်နေပါတယ်။ဒါပြင်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းကလည်းဥရောပနဲ့အာရှတစ်ခွင်မှာအခြေခံစောင့်ဝင်နေတဲ့အထောက်ပံ့တွေနဲ့တခြားအကူအညီတွေကိုပေးမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံသားအတော်များများကတော့တရုတ်နိုင်ငံပေါ်မှာနိုင်ငံရေးအဆိုးရိမ်မှုတွေရှိပေမဲ့လည်းသူတို့နိုင်ငံရဲ့ပြည်တွင်းစီးပွားရေးကိုအထောက်ကူဖြစ်မယ်ဆိုရင်တော့တရုတ်နိုင်ငံရဲ့ယင်းနီးမြုံနှံမှုတွေကိုလက်ခံသွားမှာဖြစ်တယ်လို့ဟိုချီမင်းတက္ကသိုလ်ကပညာရှင်တဦးကပြောပါတယ်ခင်ဗျာ
။မလေးရှားအစိုးရပိုင် WMDB ယင်းနီးမြုံနှံမှုလုပ်ငန်းကြီးရဲ့ငွေကြေးမတမာမှုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးတော့အမေရိကန်ယင်းနီးမြုံနှံမှုနဲ့ဗန္ဓာရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကုမ္ပဏီနဲ့ကုမ္ပဏီဝန်ထမ်းဟောင်းနှစ်ယောက်ကိုမလေးရှားအစိုးရကတရားစွဲလိုက်ပါတယ်။ငွေမဲခဝါချမှုအာခရီလိုက်စားမှုတို့နဲ့ WMDB ဝန်ထမ်းဟောင်း Jasmine Lu Aiswan နဲ့ဗန္ဓာရေးမှုဟောင်းလိုတိတ်ဂျိုတို့ကိုလည်းတရားစွဲလိုက်ပါတယ်။WMDB ရဲ့ငွေစုစာချုပ်ဒေါ်လာ 6.5 ဘီလီယံဘိုးကို Goldman Sachs ကိုရောင်းအောင်လို့ Jasmine Lui Swan နဲ့ Louis Tejo တို့နှစ်ယောက်က Goldman Sachs ဝန်ထမ်း Tim Lesner နဲ့ဒီ Roger Inchong Hua တို့နဲ့ပေါင်းပြီးတော့မှမလေးရှားတောင်ပိုင်းရှိသူတွေကိုလက်ထိုးခဲ့တယ်လို့အစိုးရရှေ့နေချုပ်ယုံကပြောပါတယ်။ငွေစုစာချုပ်တွေအရောင်းဝယ်လုပ်တဲ့အတွက် Goldman Sachs ကဒီဝန်ဆောင်ကဒေါ်လာတန်း600ရရှိခဲ့ပြီးတော့ဒါဟာဈေးကွက်ထဲကပုံမှန်နှုန်းထက်အစားပေါင်းများစွာပိုများနေတယ်လို့ရှေ့နေချုပ်ကပြောပါတယ်။ အခုလိုမျိုးငွေစုစာချုပ်တွေအယောင်ဝယ်ကနေပြီးတော့မမမကန်အကျိုးမြတ်တွေရခဲ့တဲ့အပြင် Goldman Sachs ဝန်ထမ်းတွေဟာပမာဏများတဲ့ bonus စုစွေးတွေရခဲ့တယ်လို့ယာရုအခွင့်အလမ်းတွေလည်းရခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Tim Lesnan နဲ့ Roger Inchong ဟွာတို့နှစ်ယောက်ကို American တရားရေးဌာနကအလားတူအမှုတွေနဲ့ November လတုန်းကတရားစွဲခဲ့ပါတယ်။
သမ္မတ Trump အစိုးရနဲ့လွတ်တော်ကြာဗနာရေးသုံးစည်းသဘောတူညီချက်မရဘူးဆိုရင်လာမယ့်တောက်ချာနေ့ညတကောင်မှာ American အစိုးရလက်ပတ်နေတဲ့လုပ်ငန်းအားလုံးရဲ့လေးပုံတစ်ပုံရပ်ဆိုင်သွားနိုင်ခြင်းရှိနေပါတယ်။ညှိနှိုင်းနေတဲ့အသုံးစည်းကိစ္စတွေထဲမှာသမ္မတ Trump အစိုးပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားရေး American နဲ့ Mexico နယ်ကြားတိုင်းကာဖို့အတွက်ငွေကြေးသုံးစွဲဖို့လည်းပါဝင်နေပါတယ်။အစိုးရရဲ့အသုံးစည်းလေးပုံသုံးပုံကိုလာမယ့် September လအထိသဘောတူထားပြီးဖြစ်ပါတယ်။ဒါမဲ့လည်းအတိမပြုရသေးတဲ့အထက်မှာ2019ခုနှစ်အတွက်မိမိလုံခြုံရေးဌာနကိုအသုံးစည်းချထားရင်2016ရွေးကောက်ပွဲကာလသမ္မတ Trump ကတိပေးခဲ့တဲ့ Mexico နယ်ကြားနဲ့ဒိုင်းကာကြီးအတွက်အသုံးစည်းကိစ္စကြီးလည်းပါဝင်ပါတယ်။ဥရောပ Champions League ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေဒီကနေ့ပဲမဲနိုင်လိုက်ပါပြီ။အင်္ဂလန်က Manchester United အသင်းကတော့ပြင်သစ်က Paris Saint-Germain နဲ့တွေ့မှာဖြစ်ပြီးတော့ Liverpool အသင်းကတော့ Germany ကနာမည်ကြီး Bayern Munich နဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ။
မဆူမြမှုနဲ့ကိုရန်နိုင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်နဲ့နှက်ကိုင်အဖွဲ့အေအေနဲ့မြမတက်မတော်ချာစစ်ပွဲကြီးဆက်ပြီးတော့ဖြစ်နေတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဒီနေ့လုံရဲစင်မှာပါဝင်ဖို့သဘောတူထားပြီးဖြစ်ပေမဲ့လည်းရခိုင်နဲ့နှက်ကိုင်အဖွဲ့အေအေနဲ့မြမတက်မတော်တို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေစေဖြစ်ပါတယ်။တိုက်ပွဲတွေအတွင်းမှာထိခိုက်ကြဆုံးတာတွေရှိတယ်ဆိုပြီးတော့ဒေသခံလွတ်တော်ကိုယ်စားလှယ်ကပြောပါတယ်။တိုက်ပွဲတွေကနေပြီးတော့ဘေးသွရာကိုထွက်ပြေးနေရတဲ့ဒုက္ခသည်တွေကလည်းဒေသခံတွေကလည်းကိုယ့်နေရက်ကိုပြတ်မပြတ်နိုင်သေးပဲအခက်ခဲတွေနဲ့တွေ့နေရပါတယ်။ထိုင်းချေဆိုင်အဖြစ်မြမပိုင်းစင်တော့နိုင်ကွင်းကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါလူဝင်ပါလကွန်ပိုင်းကစပြီးတနင်္ဂနွေနေ့ထိရခိုင်ပြည်နယ်ဘူတီတောင်ရတိတ်တောင်ပုံနေကျွန်းမြို့နယ်တွေဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါဒီဇင်ဘာ15ရက်နေ့နဲ့16ရက်နေ့တို့မှာပုံနေကျွန်းမြို့နယ်နဲ့ရတိတ်တောင်မြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးရာရှိခိုင်တုခကခုလိုပြောပါတယ
်တိုက်ပွဲဖြစ်နေတဲ့နေရာတွေကတော့ဒီဇင်ဘာလ16ရက်နေ့မှာရတိတ်တောင်မြို့နယ်အဲ့ဒီတောင်ကြားကျေးရွာနဲ့ချင်းချင်းကျေးရွာကြားမှာတိုက်ပွဲဖြစ်တယ်ကဒီမှာလာစစ်ကြောင်းလေးနဲ့မှာပဲဒုံသားကျောင်းမြို့နယ်မောင်နှမကြီးရနဲ့ကျန်းတော်ရကြီးရကျမ်းမလေးပဲတိုက်ပွဲဖြစ်တယ်။ဒီဇင်ဘာလ15ရက်နေ့မှာနောက်ဒုံသားကျောင်းမြို့နယ်ခမောင်းရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်ကြ။အဲ့ဒီမှာတိုက်ပွဲကဆိုပြင်းထန်တာဖြစ်ခဲ့တယ်။ဗမာသမ္မတကတည်းကနေပြီးတော့မှနော်ဒီလိုဒီထုတ်ပြန်ထင်တာတဲ့စိတ်ကြောင့်လို့တိုက်ပွဲကဆက်ပြီးတော့ဖြစ်လာတာ
။မြန်မာသမ္မတဘက်ကစစ်ရင်အားတွေထပ်မံဖြစ်တင်းလာစေခြင်းတွေကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားမယ့်အခြေအနေရှိနေတယ်လို့သူကဆိုပါတယ်။တနင်္ဂနွေနေ့ကရတိတောင်မြို့နယ်ကြောက်စန်းနဲ့သီဆွဲကျေးရွာကြီးတပ်မတော်ပိုင်ကားတစ်စီးကိုရခိုင်တပ်မတော်ဘက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြည်내လှုပ်ဆော်ကိုယ်စားလှယ်ဦးတန်းနိုင်ကပြောပါတယ်
။တပ်မတော်စမားစစ်ကြောင်းကိုအေးလာနေပြီးတော့သူမိုက်ထောက်ပြီးတော့ခွေပလိုက်တာ။အဲဒီကတပ်မတော်ကတော့ဘူးဗျ။သီကျေးရွာမှာပေါ့။သီကျေးမှုအခြေအနေကတော့ကျွန်တော်တို့ဒီကလောက်ဆိုရင်ငါတို့ကငါသုံးစစ်ကတရားကိုငါသုံး၆ကနှစ်ယောက်ပြည်တာပေါ့နော်။တယ်လေဒီရတော့တန်ရရလေးပြောလေတန်ရရတာကကိုရောလောက်တစီလောက်အသေးတာလို့သုံးရောက်ပြီကျွန်တော်တို့ရေစစ်တော်မှာဒီတစ်ခါပဲကြောက်ဘူး
တိုက်ပွဲဖြစ်ပွားမှုဖြစ်စဉ်အသေးစိတ်ကိုသိရှိဖို့အတွက်ကြောက်စမ်းရေစခန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးဒါပေမဲ့ကြောက်စမ်းဒေသခံတွေကတော့သမ္မတဇေဝေကလက်နက်ကြီးထိမှန်ပြီးသမ္မတသားတွေပါဝင်သမ္မတစုတွေထိခိုက်တန်ရရတယ်ဆိုတာပြောဆိုခဲ့ပါတယ်ဒီဇင်ဘာ16ရက်နေ့မှာပုံလူကျွန်းမြို့နယ်မောင်နှမကျေးရွာနဲ့ကျွန်းသာယာကျေးရွာကျမ်းမှာတိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကိုတော့ပုံလူကျွန်းမြို့နယ်ပိုးရှိပြင်မဟာမိတ်လူမှုကူညီမှုအသင်းကဦးငယ်မောင်ဦးကခုလိုပြောပါရတယ်
။တိုက်ပွဲဖြစ်ပြီးမောင်နှမထမလို့ပြောတာပဲ။ဟောမြမတက်မတော်နဲ့ခိုင်တက်မတော်ဖြစ်တာလို့ပြောရတာပဲ။ရောသွားတယ်ကခုတော့အဲဒီမှာမှရောသွားတယ်မရှိတလောက်ဖြစ်နေပြီကွာ။ဘလုံးကပြင်းမနာကိုရောက်နေကြပြီ
။ဒီဇင်ဘာလ16ရက်နေ့ကစပြီးပုံလူကျွန်းမြို့နယ်တွင်တိုက်ပွဲတွေကြောင့်ဖောက်ဝတ်ချောင်းနှစ်တရွေမောင်နှမကျေးရွာသား300ကျော်ဟာအထက်တင်ပုံတန်းကျေးရွာကိုစိမ့်ဆောင်နေရတာဖြစ်ပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုတော့ဥငယ်ဥမောင်ကခုလိုဆက်ပြောပါတယ
်လို့လို့ရှိရင်ခပ်ပြောရဆောက်ရတီဖြစ်တဲ့ကြောင်းအနည်းချေချေမရှိဘူးကြောက်တတ်တဲ့ရေလက်ပါတာပေါ့အခုသူကြောက်မတဲဘူးအခုလုံးလာရဆိုတာဒီမှာခက်ခဲရှိတယ်ပေါ့ဆွဲရသွားရတာဘလူးမွန်ရဲ့ကိုယ်ရကားကိုနေရပြောပါလေဟိုမှာကတိုက်ပွဲကမကြမ်းကြဖြစ်တဲ့ကြောင်းပြန်ရင်တော့မဟုတ်ချင်တဲ့သူက
လက်ရှိဘူးတီတောင်မြို့နယ်တွင်တိုက်ပွဲညင်တက်တယ်လို့စီတောင်ကျေးရွာဘက်မှာစိမ့်ဆောင်နေတဲ့ကံပြင်းကျေးရွာသား250ခန်းကတော့ပြီးခဲ့တဲ့စနေနေ့ကနေရကိုပြန်သွားကြပြီလို့ပြည်내လှုပ်တော်ကိုယ်စားလှယ်ဦးသွန်းအောင်သိန်းကပြောပါတယ် ဒီလိုဖြစ်ပေါ်တဲ့စိုက်ပွဲတွေမှာနှစ်ပတ်စီခိုင်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိချာတိမပြုတ်နိုင်သေးတယ်လို့မြန်မာသမ္မတဘက်ကတော့ဒီဇင်ဘာလ9ရက်ကဆွတ်ထားတဲ့နောက်ဆုံးထုတ်ပြန်ချက်မှာတော့ဒီလ3ရက်နေ့ကစတင်ပြီး6ရက်နေ့ထိရခိုင်ပြည်နယ်ရေတိတ်တောင်ဘူတီတောင်မြို့နယ်တွင်မှာတိုက်ပွဲနှဲဆုံး၄ကြိမ်နဲ့မိုင်းဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့ပြီးသမ္မတဘ Samblong Sapo at the NLE, Kugan Sapo MMTA Edoha, Ninja Yelungan Senya, Fisun Sunipu, Yama Ninja Yi Commissioner, the Wadu Jinja Chet Topian Savi Chibare, Yama Ninja Yi Commissioner, Ninja Yelungan Senu, Luxambu, Chuban is a Kalama, Akulu Taiwa Chibuan Limuha, Ninja Yi to a Hansa Chisidalu, Jakai Tamro, Kanja Yasi, Kandu Kaga Piovare. จะไข่ตํารอหานะท้องสงฆ์นี่กုံบังกะซะพี่รอชิมิเนี่ยปละวามิゅเนี่ยจะไข่ปีเนี่ยซะซะได้ตีดาไปมาอฉีปิลุชาลานี่ดาพี่ญาติตํารอเนี่ยแหละที่ด้วยไต้ปัวได้จริงๆชิปัวนี่ดาวะไต้ปัวนี่จอกปละวามิゅเนี่ยปุญญโญมิゅเนี่ยแท้ก็ไต้ปัวชิปัวอย่าตีดาเบิกก็ยานะฉีได้ตีดาขันยวนาฤสิปิตึ้งช่องนี่ยาบาเลยครับเนี่ย
ရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျမ်းပတ်တိုက်ခိုက်မှုတွေနောက်ပိုင်းဝန်ကြီးမွတ်စလင်၏ပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျယ်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်အောက်လွှတ်တော်ရဲ့တမတ်ကြီးညာချက်နောက်ဆက်တွဲဘလို့အရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့သူတ
number go, Jotin people, Tanai Mare, Kurai Mapawa Nidri in Nele, email at Pipi, Tan Fine Pipi, Vue, email is Burmese@vuenews.com go, Jotin people, Tanai the low, Vue, Facebook, Samina Male, Machati, Jotin Yita people, Tanai Mare, Inganya Dialy Night Seasonani, Juzuware, yeah.
ဒေါ်လာရှင်တွေအနေနဲ့အင်္ဂါနေ့ည9:00အချိန်မှာဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ခုထာမှာတော့ထိုင်းနိုင်ငံမှာပူးပေါင်းပြီးတော့မူရင်းနိုင်ငံမှုဆောင်ရွက်ချက်ကိုလည်းတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံလာအို
ထိုင်းပြည်ဝင်တန်မောင်း3000ရှယ်လောက်တန်ဖို့ရှိတဲ့စိတ်ကြွစီးပြဆကူးတန်းကိုဖမ်းပြရတဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတွေမှာအဲ့လိုပြောသွားလဲဖြစ်ပါတယ်ထိုင်းချေဆိုင်ဖျူရီမြန်မာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းနိုင်ငံမှာမူရစီဝါတွေကိုစီမံချက်ချပြီးဇက်တိုက်ဖမ်းဆီးနေတဲ့ဂျာကပဲစိတ်ကြွစီးတွေပုံမတိုးပြီးတော့ဝင်လာနေတဲ့အပေါ်အင်းကြီးတဲ မာနိုင်ငံဘက်ကတပ်ဖွဲ့တွေလွတ်ထားတယ်ဆိုတာကိုထည့်ပြောသွားခဲ့တာပါဒါကတော့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်စစ်တပ်ရုံးချုပ်မှဒီဇင်ဘာလ18ရက်နေ့နေ့လယ်ပိုင်းမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်ချင်းရိုင်ခရိုင်အတွင်းမှာစစ်ကြောစီးပြား19သန်းနီးပါးကိုဒီဇင်ဘာလ16ရက်နေ့ကဖမ်းမိခဲ့တဲ့အကြောင်းကိုလည်းဆက်ပြောသွားပါတယ်။ဒီဇင်ဘာလ16ရက်နေ့ည8နာရီအချိန်လောက်မှာခိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေမဲဖားလွန်ခရိုင်တောလမ်းကိုဖြတ်ပြီးမဲကြံခရိုင်အတွင်းကဘ ഹു ယိုတင်လမ်းမအတိုင်းစိတ်ကြွစည်းတွေအမြောက်အများတဲလာနေပြီဆိုတဲ့သတင်းအရကြိုတင်ဆောင်နေတဲ့အမှတ်3စစ်တပ်ကစစ်သေးရေးဂိတ်ဟာမူရင်မှောင်ခိုသမားတွေကိုဖမ်းဆီးဖို့အတွက်စောင့်ကြည့်နေခဲ့တာပါစစ်သေးရေးဂိတ်ကစစ်သေးနေချိန်မှာတိုယိုတာအမျိုးအစားအဖြူရောင်နဲ့အနက်ရောင်ကားနှစ်စီးဟာစစ်တပ်ရဲ့စစ်သေးရေးဂိတ်တွေမှာရပ်မပေးဘဲထပ်ပြေးခဲ့တာကြောင့်နောက်ကနေလိုက်လံဖမ်းဆီးခဲ့ရမှာကားမောင်းသူတွေကတော့တောထဲကိုထပ်ပြေးသွားခဲ့ကြပြီးတဲ့နောက်မှာတော့စိတ်ကြွစည်းပြား19တန်းလောက်ကိုဖမ်းမိခဲ့တာပါအခုဖမ်းဆီးမိခဲ့တဲ့စိတ်ကြွစည်းပြားထုတ်တီဟာကမ္ဘာနံပါတ်ကြီးဘောလုံးကလပ်အသင်း Real Madrid တစိုက်တွေရိုက်နှိပ်ထားတာကိုလည်းတွေ့ရပါတယ်ထိုင်းအစိုးရကတော့ဘူးရစေဝါနှိမ့်နှင်းရေးတွေကိုဇက်တိုက်လှုပ်လာပြီး2018ခုနှစ်ထဲမှာတော့ချင်းရိုင်ခရိုင်ကနေလာတဲ့စိတ်ကြွစည်းပြားအလုံးရေတန်ပေါင်း390ကျော်လောက်ကိုဖမ်းမိခဲ့ပြီဖြစ်ပါတယ်ရှင်
မင်းမသတင်းပေးပို့ထားတာဖြစ်ပါတယ် ခုထာမှာတော့အမေရိကန်လွှတ်တော်မှာ2018တနှစ်တာအတွင်းအခြေအနေကိုတင်ဆက်ပေးကြပါမယ်American Republican လွှတ်တော်မတ်တွေကဂျားကာလာရွေးကောက်ပွဲမှာအခွန်လျှော့ချမှုနဲ့စီးပွားရေးတိုးတက်လာတာတွေကိုအသားပေးဖို့ရည်ရွယ်ခဲ့ကြပါတယ်။ဒါပေမဲ့ Internet Online မှာအချက်လက်တွေလုံခြုံရေးအပေါ်စိုးရိမ်ပူပန်မှုတွေကြီးထွားလာမှုလူလုံမှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုနဲ့တရားရင်ကျုပ်တရားသူကြီးအဖြစ်အမိတင်သွေးခံရတဲ့ Brett Kavanaugh အရေးအခြေတည်ကိစ္စတွေကသာ2018ခုနှစ်အတွင်းမှာကြီးစိုးခဲ့ရပါအမေရိကန်လွှတ်တော်မှာ2018တနှစ်တာအတွင်းအခြေအနေတွေကိုစုစည်းထားတဲ့ VOA ရဲ့လွှတ်တော်ဆိုင်ရာသတင်းထောက် Catherine Gibson ဆောင်းပါးကိုတော့မတ်တေထက်ကပြောပြပေးပါလိမ့်မယ်
။အမေရိကန်လွှတ်တော်အတွင်းမှာတော့ Me Too လှုပ်ရှားမှုကအထွတ်အထိပ်ကိုရောက်ရှိခဲ့ပါတယ
်။ And they're having
တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတ Donald Trump အမည်စင်တင်သွင်းလိုက်တဲ့ Brett Kavanaugh ကလိမ်ပိုင်းဆိုင်ရာတိုက်ခိုက်ခဲ့ပါတယ်လို့ Dr. Ford ကဆွတ်ဆွဲခဲ့တာပါ။Brett Kavanaugh ကဒီဆွဆွဲချက်တွေကိုခုခံချေပပါတယ်
။ This whole 2-week effort has been a
ဆန့်ကျင်ကန့်ကွက်မှုတွေအကြီးအကျယ်ရှိခဲ့ပေမဲ့လေ Republican တွေကြီးစိုးတဲ့အထက်လွှတ်တော်မှာ Kavanaugh ကိုပုတ်ခါတီးကမဲအတာနဲ့အတီးပြုနိုင်ခဲ့ပါတယ်။ဂျားကလာရွေးကောက်ပွဲတွေကျင်းပမယ့်နှစ်အတွင်းပါတီတစ်ခုကြားသဘောတူညီမှုမရတာကြောင့်အစိုးရလုပ်ငန်းတွေရပ်နားရမယ့်အပေါ်မှာလေတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့ခဲ့ကြပါတယ်။အထက်လွှတ်တော်လူနည်းစုကောင်းဆောင် Chuck Schumer ကအခုလိုပြောပါတယ
် Are they holding the government hostage over illegal immigration?
တရားမဝင်ဝင်ရောက်လာသူတွေအရေးကြောင့်သူတို့ကအစိုးရလုပ်ငန်းတွေကိုရပ်ပစ်လိုက်မှာလား
ဒါပေမဲ့လည်းသိခါတော်ရဆရာ Billy Graham နောက်အထက်လွှတ်တော်အမတ် John McCain နဲ့နောက်ဆုံးတော့သမ္မတဟောင်း George Herbert Walker Bush တို့အတွေ့နိုင်ငံတော်ဇာပနတွေကျင်းပခဲ့ရတဲ့ကာလသုံးခုမှာတော့ပါတီဆွဲနိုင်ငံရေးတွေခဏနှားခဲ့ကြပါတယ်တော်တော်အမတ်တွေကတော့ပြန်လည်ရွေးကောက်ခံရရေးအတွက်တစ်နှစ်လုံးအချိန်ပေးစည်းရုံးခဲ့ကြပါတယ်။ဒါပေမဲ့လည်း Republican တွေကတော့2018ခုနှစ်အတွင်းသူတို့ရဲ့ထူးထူးခြားခြားဥပဒေပြုမှုတွေအပေါ်မဲဆန္ဒရှင်တွေဘက်ကတုံ့ပြန်မှုမရဘူးဆိုတာကိုတွေ့ရှိခဲ့ကြပါတယ်။ Brookings Institute က Molly Reynolds ကအခုလိုပြောပါတယ်။
Passing a large tax cut for wealthy
လူချမ်းသာတွေနဲ့လုပ်ငန်းကြီးတွေကိုအကြီးအကျယ်အခွန်လျှော့ပေးတာမျိုးကမဲဆန္ဒရှင်အများပြားမျှော်လင့်နေကြတဲ့ကိစ္စမဟုတ်ဘူးဆိုတာရှင်းပါတယ်
။လွှတ်တော်အမတ်တွေကပြဿနာဒစ်တွေအတွက်အဖြေရှာဖို့လုံပန်းလာကြရတာနဲ့အတူပဲသတင်းထုတ်တွေပြည်ပကဝင်ရောက်နှောက်ယှက်မှုတွေကြောင့်ထိခိုက်ခဲ့ရတာတွေကိုပြန်ပြီးတော့ပြင်ဆင်နိုင်ဖို့လူမှုကွန်ရက်မီဒီယာအကြီးအကဲတွေလည်းစူးစမ်းခဲ့ရပါတယ်။အထက်လွှတ်တော်အမတ်မတ်ကဝါနာကအခုလိုပြောပါတယ်
I'm afraid that we're on the cusp of a new generation of exploitation.
Online ပေါ်ကအခွင့်အရေးယူအမြတ်ထုတ်တဲ့ခေတ်သစ်တစ်ခုရဲ့စကူးမကူးအခြေအနေကိုရောက်နေတဲ့အပေါ်စိုးရိမ်မိပါတယ်
။ American Mexico နယ်စပ်မှာမိသားစုတွေကိုခွဲခြားထိန်းသိမ်းနေအစိုးရရဲ့မူဝါဒကြောင့်လဲလူမှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်မှုကိုပိုဆိုးသွားစေပြီးသမ္မတထရန့်ကတော့အရင်သမ္မတအဆက်ဆက်ကျင့်သုံးလာတဲ့မူဝါဒလို့ပြောပါတယ်။ Democratic ဘက်ကဒါကိုတုံ့ပြန်ပါတယ်။
When the president said these actions are not
ဒီကိစ္စတွေကသူလုပ်တာမဟုတ်ပါဘူးလို့သမ္မတကပြောရင်တော့သူအမှန်ကိုမပြောတာဖြစ်နိုင်ပါတယ်
။အမေရိကန်ကိုကလေးဘဝမှာရောက်လာကြပြီးတရားဝင်အထောက်အထားမရှိတဲ့ dreamers တွေလို့ခေါ်တဲ့လူ၈သိန်းကျော်ရဲ့အနာဂတ်ကလည်းမရေမယာဆက်ရှိနေပါတယ်။အထက်လွှတ်တော်အများစုကောင်းဆောင် Mitch McConnell ကအခုလိုပြောပါတယ်
။ The common sense dictates that we cannot simply treat one symptom
ကျွန်တော်တို့ရဲ့ကျန်းစီနေတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကတချို့တလေကိုပဲကွက်ပြီးတော့ပြင်လို့မရနိုင်ပါဘူး။
တရားရေးပိုင်းမှာအရေးကြီးတဲ့အမည်စင်တင်သွင်းမှုတွေကိုအစားထိုးနိုင်ရေးအထက်လွှတ်တော် Republican တွေကြားတိုးတက်အောင်လုပ်နိုင်ခဲ့ပေမဲ့လည်းမအောင်မြင်တဲ့ကိစ္စတွေလည်းရှိပါတယ်။ Brookings Institute က Molly Reynolds ကအခုလိုပြောပါတယ်
။ We saw Republicans try and fail on what was their probably
ရှင်းနေတာသူတို့ရဲ့အကြီးမားဆုံးရွေးကောက်ပွဲကတိကဝတ်ကတော့အထက်နဲ့အောက်လွှတ်တော်နှစ်ရက်သမ္မတရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေကသာမဲပေးမယ်ဆိုရင်အိုဘားမားကဲတက်တာရဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုပြင်ပါမယ်ဆိုတော့ Republican တွေရဲ့အကြီးမားဆုံးရွေးကောက်ပွဲကတိကဝတ်လို့ဆိုနိုင်တဲ့ကိစ္စကိုစူးစမ်းပြီးတော့မအောင်မြင်ဖြစ်ခဲ့ကြပါတယ်
နိုဝင်ဘာလကကျင်းပတဲ့ဂျားကာလာရွေးကောက်ပွဲတွေမှာအောက်လွှတ်တော်ကိုဒီမိုကရက်တစ်ဘက်ကထိန်းချုပ်လိုက်နိုင်တာကြောင့်ဒီမျှော်လင့်ချက်ကတော့အဆုံးသတ်သွားပါပြီ။လူမှုကြီးကြပ်ရေးကိစ္စကြောင့်အစိုးရအသုံးစရိတ်အပေါ်ပါတီကြီးနှစ်ခုကြားမပြေမလည်ဖြစ်နေကြတာနဲ့ဒီနှစ်ကိုစခဲ့သလိုအလားတူအခြေအနေမျိုးနဲ့2018ခုနှစ်ကုန်ဆုံးလာတာဖြစ်ပါလိမ့်ရှင်။
မတ်တကြီးထက်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါ VOA ရဲ့သောတာရှင်တွေအတွက်ဆောင်းသချင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ ခရစ်စမတ်အကျိုးသချင်းတစ်ပုဒ်ဖြစ်တဲ့ Jingle Bells ကို Kyle Massey က Hip Hop Style နဲ့တည်ဆူထားပါတယ်။နားဆင်ပါရှင်။ Yeah me, I don't do reindeer too well. So I got poodles and dogs and cats and a big red sleigh with TVs and a headrest. Hey, yes sir. Let me talk to him.Dashing through the snow in a one-horse open sleigh. Building snowmen and having lots of fun, cause we got presents today. Bells on bobtails ring, making spirits bright. We got a good look at old St. Nick because we stayed up late last night. Ding! Jingle bells, jingle bells.Celebrate this magic time with all my friends and all my fam. Let's light the fireplace, wrap gifts and decorate. Let's do the things we always do around the holidays. Let's pull the sled out so we can have a great time. Take turns pushing each other down the mountainside. Cause all we have to do today is laugh and play while we sing and we jingle all the way. Jingle bell, jingle bell, jingle all the way.ဒီဝေကတင်ဆက်ပေးထားတဲ့ဆောင်းသချင်းလေးကိုသောတာရှင်တွေနှစ်သက်ကြမယ်လို့မျှော်လင့်ပါတယ်ရှင်။ဒီနေ့နေ့ခင်းတဲ့သတင်းထွားတွေကတော့ဒီလောက်ပါပဲ။ဒီနေ့နေ့ခင်းစီစဉ်ထုံးဝင်ပြီးတော့မကြခင်မှာတော့ VO ရဲ့ရုပ်မြင်သံကြားစီစဉ်ကိုလေ HSS7 ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမဆုမြတ်မုံကကြီးညာပေးပါလိမ့်မယ်။
အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြား RS စော်ပွားများပြည်ထောင်စုမှဒီကနေ့စတင်ဆွေးနွေးကြပါရယ်စစ်တပ်ခံရတဲ့အိမ်နီးချင်းအာဖဂန်နစ္စတန်မှာငြင်းချင်းရင်းနဲ့ပြန်လည်တည်မြဲရေးအတွက်ပါကစ္စတန်အစိုးရကဒီနိုင်ငံကအတိုင်းဝိုင်းနဲ့အတူစူးစမ်းကူညီသွားဖို့ကတိပြုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူကဆွေးနွေးပွဲမစခင်မှာပဲထပ်ပြီးတော့အမှားခံခဲ့ပါရယ်ပြင်းထန်နိုင်ငံ Strasbourg မြို့ Christmas Day ပြစ်ခတ်ခံရမှုမှာဒဏ်ရာရထားသူနောက်တစ်ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ9ယောက်ဖြစ်သွားပါတယ်။9ယောက်မြောက်တနင်္ဂနွေနေ့ကသေဆုံးသွားသူကတော့36နှစ်အရွယ်ပိုလန်နိုင်ငံသားဖြစ်တယ်လို့ပြင်းထန်တာဝန်ရှိသူတွေကပြောပါတယ်။ဒမရထရမ်အစိုးရနဲ့လွှတ်တော်ကြားဗန်နာရေးအတုံးစိတ်သဘောတူညီချက်မကြဘူးဆိုရင်လာမယ့်တောက်ချာနေ့ညတကောင်မှာအမေရိကန်အစိုးရလက်ပတ်နေတဲ့လုပ်ငန်းအားလုံးရဲ့၄ဘုံတစ်ဘုံရပ်ဆိုင်းသွားနိုင်ခြေရှိနေပါတယ်။ညီနိုင်နေတဲ့အတုံးစိတ်ကိစ္စတွေထဲမှာဒမရထရမ်အဆိုပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရေးအမေရိကန်နဲ့မက္ဆီကိုနေကြားတိုင်းကာဖို့အတွက်ငွေကြေးသုံးဆဲဖို့ပလဲပါဝင်ပါတယ်။ဥရောပချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့မဲနိုင်ကြေညာခဲ့တာမှာအင်္ဂလန်ကဒီမန်ချက်စတာယူနိုက်တက်အသင်းကပြင်သစ်က Paris Saint-Germain အသင်းနဲ့တွေ့မှာဖြစ်ပြီးတော့ Liverpool ကတော့ Germany ကနာမည်ကြီး Bayern Munich နဲ့တွေ့မှာဖြစ်ပါတယ်။ဒရင်နောက်ဂျမကရှိုကြီးကိုအသက်ဖြတ်မှုအတွက်ဆာဒီအိမ်ရှင်မင်းသားမှာအပြစ်ရှိတယ်ဆိုတဲ့အမေရိကန်အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဆာဒီအာရေဗျအစိုးရကပယ်ချလိုက်ပါတယ်။အခြေမြင့်မရှိတဲ့ဆွဆွဲချက်တွေအပေါ်အခြေခံနဲ့အမေရိကန်အထက်လွှတ်တော်ရဲ့ယက်တီချက်ကိုဆာဒီအာရေဗျကအပြစ်တင်တယ်လို့နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်ရှင်
။သတင်းကြီးချုပ်ကိုမဆင်မြင်မှုကြေညာပေးခဲ့ရပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Biden ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်လေးကိုတော့ည9:00နာရီအထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ထိုင်နေစနိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကို2ပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.